အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေစားဝတ်နေရင်းနဲ့လုံခြုံရေးဆိုရင်ရလို့အခုထိရေလမ်းကုန်းလမ်းတွေကနေဒုက္ခတွေတချို့ထွက်ခွာနေဆဲဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်အတွင်းနေထိုင်သူတွေနေ့စဉ်လူနေမှုဘဝအဆင်ပြေအောင်နီလမ်းမျိုးစုံနဲ့စီစဉ်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးကပြောပါတယ်ဒုက္ခတွေပြန်လဲလက်ခံရေးလူသားချင်းစာနာမှုအကူအညီပေးရင်းနဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နဲ့နိုင်ငံသားဖြစ်မှုစီစဉ်ရေးတွေကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလက်တွေ့အကောင်အထည်ဖော်ဆောင်ရွက်နေတယ်လို့လည်းလူခေပြန်ဝန်ကြီးကပြောပါတယ်မတ်စုမောင်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးဒီတော်မောင်နှောဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းမှုတွေအတွင်ဒုက္ခသည်ပေါင်း6သိန်းကျော်လောက်ဟာအင်းကြီးကြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်သွားကြသလိုအခုလိုပွင့်လင်းရသည်ဖြစ်တဲ့နေရည်ရောက်လာတဲ့အချိန်မှာလည်းကလင်းငယ်တွေနဲ့အမျိုးသမီးတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေဟာပင်လယ်ရေကြောင်းကနေတဆင့်အင်းကြီးကြီးနိုင်ငံတွေစီကိုရှေ့စီးပြေးတိမ်းရှောင်ကြတာတွေစတွေ့နေရပါပြီမြန်မာနိုင်ငံဘက်ခြမ်းကနေစီးပွားရေးလူမှုရေးနဲ့လုံခြုံရေးအကြောင်းပြချက်တွေနဲ့ထွက်ခွာနေကြတဲ့ဒုက္ခတွေသူတို့ရဲ့နေရရင်းမှာပဲစာဝတ်နေရေးနဲ့နေစဉ်တပ်မွေးဝမ်းကြောင်းလုပ်ငန်းတွေအဆင်ပြေပြေဆောင်ရွက်နေထိုင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စူးစမ်းဆောင်ရွက်ပေးနေကြပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
အဓိကသူတို့ရဲ့အခက်အခဲကိုကျွန်တော်တို့သဘောပေါက်တယ်ဆန်းလာတယ်လုပ်ငန်းချတော့ဖို့အတွက်ကိုခက်ခဲသွားတဲ့အကြောင်းပေါ့ပြောပြတော့လူအုပ်စုကြီးမရှိတော့တဲ့အခါမှာအချင်းချင်းပုံမှန်လူရောင်းဝယ်ဖောက်ကားမှုလို့အပြန်အလှန်ဆက်ပြောင်းမှုလို့ဆိုတာရော့သွားပြီပေါ့ဒါလွတ်လွတ်လေးပဲစဉ်းစားကြည့်နိုင်တယ်မှန်တယ်သူတို့ကလည်းအဲ့တော့ဒီအလုပ်ကင်ခွင့်လမ်းတွေနဲ့ပါဝါတယ်ရောင်းဝယ်ဖောက်ကားဖို့လည်းခက်သွားတယ်ဆိုတော့အနေအထားတွေမှာသူတို့တွေကမတူတော့ဘူးအများကြီးကျောက်ပဲရောင်းနေပြီဆိုပြီးအဲ့လိုတွေထွက်သွားကြတာပေါ့ထွက်သွားရင်ကနေပြီးတော့ကျို့လဲဈေးမရှိလို့ဒုက္ခရောက်တယ်ကျွန်တော်ကြားရပါတော့အဲ့လိုမျိုးတွေရှိတော့သူတို့လည်းဒီဒုက္ခတွေဖြစ်နေလို့ယူဆတယ်ဒါကြောင့်ကျွန်တော်ကမထွက်ဖို့အတွက်တော့ဒီမှာပဲနေဖို့ကျွန်တော်တို့လိုအပ်သောထောက်ပံ့မှုတွေကိုပြည့်စုံအောင်ကျွန်တော်တို့ပေးဖို့ဆိုတာကြီးကျွန်တော်တို့ဆောင်ရွက်နေတာလေဒါကြောင့်မလို့လေလိုအပ်ချက်တွေကိုလိုက်လို့စစ်ဆေးနေတယ်ဒါကိုကျွန်တော်တို့လုပ်နေတဲ့ community နဲ့ assistant ကြီး coverage ကဘာလို့ဒီလေပေါ့နော်ဒါမျိုးအဲ့ဒါပေးတဲ့ပြင်ကိုပေးနေရတယ်လည်းမရဘူးသူကနေ့စဉ်ဝင်ငွေရှိမှရလက်တူရတာအဓိကအခြေခံပါပဲလိုအပ်ချက်တွေရှိအောင်ပါအဲ့နေ့စဉ်ဝင်ငွေရရှိဖို့တော့လုံခြုံခွင့်လမ်းဘယ်လိုဖန်တီးပေးမလဲဒီမှာငားရေးပြန်မွေးလို့ရအောင်ဘယ်လိုလုပ်ပေးမလဲတောတောက်တက်လို့ရအောင်ဘယ်လိုလုပ်ပေးမလဲဆိုတော့အဲ့ဒါတွေလုပ်ပေးနေဥပမာပြင်ကပ်ဖြူးဆိုရင်ညမထွက်ရဆိုတဲ့ဟာကိုဒီဘက်ကသုံးရက်ညကိုငားထွက်ဖန်လို့ရအောင်တောင်ပေါ်တက်လို့ရအောင်လုပ်ပေးနေတယ
်အထူးသဖြင့်ကတော့နေရရင်ကနေတင်းရှောင်သွားတဲ့ဒုက္ခတွေဒီပြန်လဲလက်ခံနေရချထားရေးနဲ့လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ရေးရေကွေလူမှုဘဝရည်တည်နိုင်ရေးတွေအတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်နေပါတယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ပြည်နယ်သက်ဆိုင်တဲ့ဒီထားမှာဆောင်ဝင်နေရေးတွေကလိုက်ပြီးဟုတ်တော့ပြည်နယ်ရေးကမှအကုန်လုံးအဆက်စီအကုန်လုံးထည့်ပြီးတော့ပုံစံလုပ်လိုက်လို့ရှိရင်ပြန်လာတဲ့လူတွေအနေနဲ့ပို့ပြီးတော့ confidence ရှိမယ်ပေါ့နော်။အဲ့ဒီပုံစံမျိုးပြောတယ်ကျွန်တော်ကလည်းစိတ်ကြောင်းတော်မှာကျွန်တော်တို့ကအိန္ဒိယဆောင်ရတယ်ဆောက်လက်စားဖြစ်နေပြီ။အဲ့ဒီမှာလည်းကျွန်တော်တို့လေယာဉ်လုပ်ငန်းတောက်တဲ့လုပ်ငန်းစသဖြင့်ငွေလုပ်ငန်းတွေတိုင်းပဲပြန်ဖြစ်အောင်ဆိုပြီးတော့တည်နေဆောင်ရွက်တာကြီးရှိတယ်။ National Verification ကို speed up လုပ်တာတို့ကတော့တကယ်ကိုကောင်းတဲ့ပုံနေရပဲအခုဆိုရင်ပေါင်တော့ဆိုရင် MPC ကန်ဆောင်တဲ့သူပေါ့နော်။ပကံဆောင်ရတော့လည်းကျွန်တော်ကအမခံလို့မရဘူး။ကန်ဆောင်ထားတဲ့သူကသူ့လက်ဆက်သွားလာနေရပဲ။အခုတည်းသွားလာနေကြတယ်ရောင်းဝယ်ဖောက်ပန်းနေတယ်။ဒါအတွက်ကိုလည်းလုံခြုံရေးလည်းပေးထားတယ်လေ။ International ကြီးလုပ်တဲ့အခါနဲ့တစ်ဆက်သေးမှပဲရေရှည်ပြည်ပကကင်းဝေးရေးဆိုပါတယ်လေ။ဆောင်ရနေတယ်အခုရခိုင်တော်ဆိုကျွန်တော်တို့သွားတယ်အပေါ်လို့ရခိုင်တိုင်းသားကြီးနဲ့ဟောမူစင်းတော့အပေါ်လို့ကျွန်တော်တို့ဆွေးနွေးမှုတွေအများအားလုပ်တယ်လေ။
ဒါအပြင်ရခိုင်ပြည်နယ်အတွင်းဆောင်ရွက်နေတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂအပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအကူအညီတွေကိုလွတ်လပ်စွာပေးနိုင်ရေးနိုင်ငံတကာသတင်းမီဒီယာတွေလွတ်လပ်စွာလေ့လာနိုင်ရေးကိစ္စတွေကိုလည်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပူးပေါင်းညီနိုင်ဆောင်ရွက်နေတဲ့အကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြပါတယ်
။ဒီ community နဲ့ assess နဲ့ပတ်သက်လို့ကျွန်တော်တို့လည်းအကြည့်ကြည့်တော့လုပ်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အစတည်းကဒါကိုဦးစားပေးပြီးယူရေးချာကြီးရဲ့နံပါတ်1ကြီးရဲ့ကြတာအဲ့ဒါပဲဒီ community နဲ့ assistance ကိုကျွန်တော်တို့ community နဲ့ဆောင်ရွက်နေမဲ့ကရောက်အောင်ပြီးမယ်ကာဗာဖြစ်အောင်လုပ်မယ်ဆိုတဲ့အတိုင်းလုပ်နေတာပေါ့နော်။ဒါအော်ရှင်တို့ဘာလို့ involvement เนาะဒါလည်းကျွန်တော်လုပ်ပြီးသွားပြီ။ UNICEF နဲ့ UNDP ပေါ့။အဓိကတော့ UNDP ရဲ့လှုပ်ဆောင်ချက်ဒီမှာ UNICEF လည်းပါဝင်မယ် UNICEF နဲ့ UNDP နဲ့ကျွန်တော်တို့အစိုးရနဲ့ပူးပေါင်းပြီးတော့၃ဖွဲ့ဆိုင်ပေါ့နော်ဒီ MOU သဘောတူညီချက်ဒီယူနေပြီ။အကြမ်းတွေပြီးသွားပြီ။အချောလုပ်နေတယ်။ပြီးသွားရင်မတိုင်ခင်တော့မှထိုးမယ်။ထိုးပြီးရင်ဒီ process ကြီးကလည်းစတော့မယ်။ဒီ repatriation process ရဲ့ဒီ development တော့ပါကျွန်တော်တို့လုပ်နေတဲ့စာရီပါပါ။ဒီ
Yeah, well, that one.
ဒီကနေ့ဧပြီလ၂ရက်နေ့ကနေစပြီးဧပြီလ၈ရက်နေ့အထိဒူသာချင်းစာနာမှုကူညီပေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ဦးစုလာမော်လာလည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။သူ့ရဲ့ခီးစဉ်တွင်မှာအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းနဲ့တွေ့ဆုံမှုရှိပါတယ်။အထူးသဖြင့်ကတော့လူသားချင်းစာနာမှုအကူအညီအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေရဲ့လက်ရှိအခြေအနေတွေကိုလေ့လာဖို့အပါအဝင်စီရေးပဋိပက္ခတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကအခြေအနေတွေကိုလည်းတွားရောက်လေ့လာမှာဖြစ်ပါတယ်ရှင်။